ီကီးစေကြောင့်ဘလို့အခြေအနေတွေပေါ်ထွက်လာမလဲဆိုတဲ့မေးခွန်းကို Miss Dimeki ကိုစတင်ဖြေကြားတာကဒီလိုပါ
I think the most significant outcome we can expect is a new way of looking at U.S.-Burma relations.
နိုင်ငံခြားရေးဝန်ကြီး Hillary Clinton ရဲ့ခီးစဉ်ကြောင့်အတိတ်အထင်ရှားဆုံးရလဒ်အနေနဲ့မြန်မာ American ဆက်ဆံရေးကိုအမြင့်တက်တမျိုးနဲ့ကြီးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒီခီးစဉ်ကနေမြန်မာ American ဆက်ဆံရေးမှာအခက်အခဲတွေကိုထိုးဖောက်ကျော်လွှားတဲ့ရလဒ်ကောင်းတစ်ခုပေါ်ထွက်လာနိုင်တယ်လို့ဆက်ဆံရေးအသစ်တစ်ခုကိုလည်းစတင်ထူထောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားခဲ့တာပါ။မြန်မာနိုင်ငံကိုအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့ပြစ်ဒဏ်ခတ်မှုရုပ်သိမ်းရေးအပအဝင်နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာစေဖို့မြန်မာအစိုးရဘက်ကအလေးထားလှုံ့ဆော်တင်လာရည်နဲ့ပတ်သက်လို့ဆက်လက်မေးမြန်းရမှာ
With this visit I don't expect Secretary Clinton will be announcing the lifting of any economic sanctions. I think we're probably still a while off.
ဒီခီးစဉ်တွင်နိုင်ငံရေးဝန်ကြီး Hillary Clinton အနေနဲ့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့ထားမှုတွေကိုရုပ်သိမ်းကြောင်းကြေညာလိမ့်မယ်လို့မထင်ပါဘူး။ဒီအတွက်အချိန်အတန်ယူရပါလိမ့်မယ်ပြည်ထောင်ခတ်မှုရုပ်သိမ်းရေးအတွက်မြန်မာအစိုးရအနေနဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ပြီးအမှန်တကယ်ပြောင်းလဲနေပါပြီဆိုတာပြသဖို့လိုပါလိမ့်မယ်အဲ့ဒီနောက်မှာတော့အမေရိကန်လွှတ်တော်ရဲ့သဘောတူညီချက်ကိုမဖြစ်မနေရယူရအောင်မှာဖြစ်ပါတယ်ဒီလိုခိုင်မာတဲ့အပြောင်းလဲတွေပြသနိုင်ဖို့နံပါတ်1အနေနဲ့နိုင်ငံရေးအကျဉ်းသားတွေထပ်မံလှုပ်ပေးဖို့လိုပါတယ်ပြောင်းလဲမှုတွေအမှန်တကယ်လှုံ့ဆော်လူစိတ်ရှိကြောင်းပြသဖို့အတွက်နောက်ထပ်လှုံ့ဆော်ရမှာကရေနံနဲ့ဓာတ်ငွေရောင်းရငွေတွေကိုပုံမှန်လေးလေးဖော်ပြပြီးကျမ်းမာရေးပညာရေးစတဲ့ကဏ္ဍရက်တွေမှာတုံ့ဆွပြီးပြည်သူတွေအတွက်အကျိုးရှိမဲ့နေရာတွေမှာအာယုံဆိုင်လှုပ်ဆောင်မှုလိုပါတယ်။ဒီလိုတိုးတက်တဲ့လှုပ်ဆောင်ချက်တွေရှိလာမယ်ဆိုရင်အမေရိကန်လွှတ်တော်ကသတိပြုမိမှာဖြစ်ပါတယ်။အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်အာယုံစူးစိုက်ဆက်ဆံလာမှုတွေအပေါ်ပြည်အစိုးရကဘလို့သဘောထားရှိလာလိမ့်မယ်ထင်ပါတယ်လို့ဆက်လက်ပြီးမေးမြန်းရမှာ Miss Dimeki ကအမေရိကန်ရဲ့ချင်းကပ်မှုအပေါ်ပြည်အစိုးရအနေနဲ့သဘောကျလိမ့်မယ်လို့မထင်ကြောင်းပြောဆိုပါတယ
်။ Primarily becauseThe Chinese have had for years now a free run of Burma as the United States was disengaged. So having another big
American အစိုးရကမြန်မာနဲ့ခက်ဝဲဝဲဆက်ဆံခဲ့တဲ့ကာလတရှိအောင်လုံးပြည်အစိုးရကမြန်မာနိုင်ငံအပေါ်ပြိုင်မဲ့မရှိလွတ်လွတ်လပ်လပ်ဩဇာလွှမ်းမိုးထူထောင်နိုင်ခဲ့တာပါမြန်မာနိုင်ငံမှာနောက်ထပ်အင်အားကြီးနိုင်ငံတစ်ခုလွှမ်းမိုးမှုရှိလာမှာကိုပြည်အစိုးရကလိုလားမှာမဟုတ်ပါဘူးမြန်မာအမေရိကန်ဆက်ဆံရေးကောင်းမွန်မှုအကျိုးဆက်တစ်ခုအနေနဲ့ကတော့မြန်မာနိုင်ငံမှာစီးပွားရေးကောင်းမွန်လာပြီးဒီမိုကရေစီစနစ်ပုံမထွန်းကားလာတဲ့အခါတိုင်းရင်းသားတွေနဲ့လည်းပြည်လည်မှုရရှိပြီးတဲ့နောက်ပြည်အစိုးရရဲ့အဓိကစိုးရိမ်ပူပန်မှုကြီးတစ်ရပ်ဖြစ်တဲ့နယ်စပ်တစ်လျှောက်တည်ငြိမ်မှုရရှိရေးဆိုတာလည်းဖြစ်ပေါ်လာပါလိမ့်မယ်လို့ Miss Dimeki ကပြောပါတယ်ဆက်လက်ပြီးတော့
I think a stronger military to military relationship between the two countries.
မြန်မာအမေရိကန်ပုံမှန်ဆက်ဆံရေးထူထောင်ရမှာနှစ်နိုင်ငံစီးရေးအရာပူးပေါင်းဆောင်ရွက်မှုဟာမရှိမဖြစ်အရေးတကြီးထားလှုံ့ဆော်ရမယ့်ကဏ္ဍတည်းရဲ့ဖြစ်လာပါလိမ့်မယ်လို့လည်း Asia Society အဖွဲ့ကမြန်မာအရေးကျွမ်းကျင်သူတူဖြစ်တဲ့ Susan Dimeki ကို RFI နဲ့ဆက်သွယ်မိနေစဉ်မှာပြောကြားတော့ခဲ့ပါတယ်ခင်ဗျာ။